ဒီမှာနာမည်ကြီးတဲ့ PlayStation 2, Xbox နဲ့ Nintendo တို့ဆိုရင် ဒေါ်လာ200နီးပါးလောက်ရှိပါတယ်။ရေးလျှော့ပြီးရောင်းတဲ့အခါကျရင်တော့ ဒေါ်လာ150နီးပါးလောက်နဲ့ရတတ်ပါတယ်။ Game စီပါတဲ့ CD တွေကတော့လူကြိုက်များရင်များသလိုလူစိတ်ဝင်စားတဲ့ game မျိုးဆိုရင်ရေးကြည့်ပေးရတတ်ပါတယ်။ ဒေါ်လာ 80 နီးပါးလောက်ပေးရပါတယ်။ PlayStation 2 နဲ့ကစားလို့ရတဲ့ Dance Dance Revolution Extreme ဆိုရင် ဒေါ်လာ 60 လောက်ပေးရပါတယ်။ အခုဆိုရင် Star Wars စက်ကရုံတင်နေပြီမို့မကြာခင်မှာ Star Wars Video Game နဲ့ထွက်လာတော့မှာပါ။
ဟုတ်ပါတယ်။ အရင်က 18ရက်နေ့ကနေ 20ရက်နေ့အထိ California ပြည်နယ် Los Angeles မြို့မှာ Video Game နဲ့ပတ်သက်ပြီး ကမ္ဘာအကြီးဆုံးပြပွဲကိုလုပ်ခဲ့တာလူပေါင်း 6,500 လောက်အထိ တက်ရောက်နိုင်လောက်အောင်ဆွဲဆောင်နိုင်ခဲ့ပါတယ်။ Electronic Entertainment Expo လို့ခေါ်တဲ့ဒီ video game ပြပွဲမှာနောက်ဆုံးပေါ်ဂိမ်းတွေ game ကစားဖို့အသစ်ထွက်လာတဲ့ဆက်တွေကိုပြသခဲ့ပါတယ်။
E3 Expo လို့လည်းတည်ကြတဲ့အဲ့ဒီ video game ပြပွဲကြီးမှာ software ထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့ Sony, Nintendo တို့လို hardware ထုတ်လုပ်တဲ့ကုမ္ပဏီပေါင်း 400 ဟာဒီပြပွဲမှာနောက်ဆုံးပေါ် game တွေနဲ့နောက်ဆုံးပေါ်ကိရိယာတွေကိုလာရောက်ပြသကြပါတယ်။ Entertainment Software Association ရဲ့ Dan Hewitt
It's absolutely mind-blowing. We take up the entire Los Angeles Convention Center. We're the largest convention
center. Los Angeles Convention Center ဒီမှာလာပြတဲ့ပြပွဲတွေအထဲမှာအကြီးဆုံးပါပဲလို့ Mr. Hewitt ကပြောသွားတာပါ။ဒီ
video games ပြပွဲဟာကုန်ကြီးပြပွဲလည်းဖြစ်တယ်လို့ဒီပွဲစော်တစ်ခုလည်းဖြစ်ပြီးတော့ games တွေအားလုံးကိုစိတ်ကူးယဉ်ပြီးအကောင့်ထဲပေါ်လိုက်တာကိုရောင်ရဟတ်စီရဲ့ပြပွဲလည်းဖြစ်ပါတယ်။ တချို့ games တွေကတော့တယောက်ဖဲကစားရပြီးတချို့ကတော့ကွန်ပျူတာနဲ့လူကအပြန်အလှန်ကစားရပါတယ်။အင်တာနက်ကကစားရတဲ့ online poker games ကလည်းအလွန်မြင့်တက်နေကြီးပါတယ်။ Sony company ကအသစ်ထုတ်တဲ့ PlayStation Portable ဟာရုပ်ပုံတွေကိုကြီးကြီးလေးလေးမြင်ရတဲ့ဖန်သားပြင်ပါရှိပါတယ်။ James Smith ဟာလန်ဒန်မှာအခြေစိုက်တဲ့ Sony company အတွက်ဂိမ်းထုတ်လုပ်သူတူပါ။သူကအခုလိုပြောသွားပါတယ်။
Graphics are very comparable to what you have on your home computer and the screen is really so crystal clear.
Computer ပေါ်မှာမြင်ရတယ်လို့ရုပ်ပုံတွေကိုဒီ PlayStation Portable ပေါ်မှာမြင်ရနိုင်ပါတယ်။ PlayStation ရဲ့ဖန်သားပြင်ကလည်းတကယ့်အကောင်းစားကြီးကြီးလင်းလင်းပြတ်ပြတ်သားသားမြင်ရပါတယ်။သိပ်ကောင်းတဲ့ PlayStation ပဲဗျာ။ Games တွေကလည်းတကယ့်ကိုကောင်းပါတယ်။PlayStation 2 နဲ့ကစားလို့ရတဲ့ games တွေနဲ့တော်တော်ကလေးဆင်တူပါတယ်။ဒါရင်ဘယ်ကအောင်မှာလဲ PlayStation Portable ကရုပ်ရှင်လည်းကြည့်လို့ရတယ် MP3 player လိုပဲတခြင်းနားထောင်လို့ရတယ်။ဒါဒီအားလုံးကိုဟောဒီဆက်သေးသေးလေးကလုပ်နိုင်တယ်ခင်ဗျာ။
မနေ့က ဆိုရင် American ပြည်ထောင်စုမှာ video game တွေကနေ အခွန်ပဏာငွေ ဒေါ်လာ 9 billion ကျော် ရရှိခဲ့ပါတယ်။ ဒါဟာရုပ်ရှင်ယုံတွေမှာ လက်မှတ်ရောင်းရတဲ့ငွေထက် 2 billion ပဲလျော့ပါတယ်။ games ကစားတဲ့ဒီစက်ခလုတ်ခုံတွေ games ကစားလို့ရတဲ့ cell phone လို့ဒီလက်ကမ်း games ကိရိယာတွေကနေ နောက်ထပ် ဒေါ်လာ billion တွေနဲ့ချီရရှိနေတော့မှာ ဒီနှစ်မှာ အများကအာရုံစိုက်နေတာကတော့ hardware အသစ်တွေပါပဲ။
Sony, Nintendo နဲ့ Microsoft company တွေကဒီနှစ်ကနေနောက်နှစ်အထိထုတ်မဲ့ game ကစားတဲ့အဆက်တွေအကြောင်းအသေးစိတ်ထုတ်ပြန်ခဲ့ပါတယ်။ Sony ရဲ့ PlayStation 3 နဲ့ Nintendo ကထုတ်တဲ့ Revolution တို့ဟာ Microsoft company ကထုတ်တဲ့ Xbox 360 နဲ့ပြန်ရပါလိမ့်မယ်။ ဒီကိရိယာတွေအားလုံးမှာကျိုးမဲ့အဝေးထိန်းဆက်တွေပါဝင်ပြီးအင်တာနက်လည်းကြည့်နိုင်မဲ့အပြင်ရုပ်ပုံတွေကိုကြီးကြီးလင်းလင်းပြတ်ပြတ်သားသားနဲ့မြင်ရမဲ့ဗီဒီယိုစတာတွေပါဝင်ပါတယ်။
Microsoft company ရဲ့ David Hufford က games ကစားတဲ့သူတွေဟာဒီဂျစ်တယ် ကင်မရာ နဲ့ရိုက်ထားတဲ့ပုံတွေကိုအခုအသစ်ထုတ်မဲ့ Xbox 360 နဲ့ကြည့်လို့ရနိုင်တယ်လို့ရုပ်မြင်သံကြားလည်းကြည့်လို့ရမယ်။ Internet video စကားပြောခန်းတွေမှာတငယ်ချင်းတွေနဲ့လည်းစကားပြောလို့ရနိုင်မယ်လို့ဆိုပါတယ်။
Well, Xbox 360 really starts with the hardcore gamers. We're going to feed hardcore gamers the great games that they've come to love.
Xbox 360 ဟာ games အလွန်အမင်းကစားတဲ့လူတွေအတွက်ဖြစ်ပြီးသူတို့ကြိုက်တဲ့ games တွေထုတ်လို့မှာဖြစ်ပါတယ်။ ဒီဂိမ်းစင်အားလုံးကို Xbox နဲ့ပိုးပြီးကောင်းကောင်းကစားနိုင်မှာဖြစ်ပါတယ်။ဂိမ်းစင်အားလုံးကိုအင်ပတန်မှကြီးကြီးလင်းလင်းပြက်ပြက်သားသားနဲ့မြင်ရမှာမို့ပိုးပြီးကောင်းကောင်းကစားနိုင်ပါလိမ့်မယ်လို့ Mr. Hartman ကပြောသွားတာပါ
။ဒီဗီဒီယိုဂိမ်းစ်ပြပွဲမှာ viewer ကြကြကစားလို့ရမယ်ကွန်ပျူတာဂိမ်းတွေကိုလည်းပြသထားပါတယ်။အခုအစ်စ်ထွင်တဲ့ဂိမ်းစီ software တွေကြောင့်ရှေ့လာမယ့်နှစ်အနည်းငယ်မှာ games လုပ်ငန်းကနေတိုင်းပြည်ဘဏ္ဍာငွေတစ်နှစ်ကိုဒေါ်လာ15ဘီလီယံအထိရရှိနိုင်မယ်လို့လေးလာဆန်းစစ်သူတူဦးကပြောပါတယ်။တချို့ကြတော့လည်းဓာတ်ထည့်ပို့ရမယ်လို့ခန့်မှန်းကြပါတယ်။ video နဲ့ computer games အကြီးဆုံးလုပ်ငန်းတွေဟာ American နဲ့ Japan နိုင်ငံတွေမှာဖြစ်ကြပြီးဒီလုပ်ငန်းဟာတရုတ် Korea နဲ့အိန္ဒိယနိုင်ငံတွေအပါအဝင်တခြားနိုင်ငံတွေစီပြန့်နှံ့လို့နေပါပြီဆိုတာတင်ပြရင်းဒီအပတ်စီးပွားရေးကဏ္ဍကိုဒီမှာဒီနဲ့မိကုံချုပ်လိုက်ပြသေးတော့ရှင်။